ဒီမှာလည်းမဆက်နာသေးနေတယ်ကအကြမ်းမဖက်တဲ့အာဏာပိဆိုင်ရေးစီရီယံလုပ်နေတဲ့နိုင်ငံဝန်ထမ်းတွေကိုတရားစွဲဆိုထားတဲ့ပုံပြန်ရုပ်သိမ်းနိုင်ခြင်းနဲ့ဆော့ပေါ်ပြစ်ဒဏ်ချမှတ်ပြီးတာဝန်ပြန်လည်ထမ်းဆောင်နိုင်တဲ့ရှိတာတွေကိုစစ်ကောင်စီကထုတ်ပြန်ပါတယ်။စီရီယံလုပ်နေတဲ့ဝန်ထမ်းတို့ချို့မိသားစုစာဝန်တွေရဲ့အခက်အခဲကြောင့်ပြန်ပြီးတော့တာဝန်ထမ်းဆောင်နေကြတယ်လို့အများစုကတော့လုပ်ငန်းဝင်ပြန်ဝင်မှုရင်းဆိုနေတဲ့ရှိတဲ့ကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းကတော့ပြပါမယ်ခင်ဗျာ။
စီရီယံကြောင့်ဖြစ်ဖြစ်ဆန္ဒပြလှုပ်ရှားမှုတွေကြောင့်ဖြစ်ဖြစ်အရေးယူခံရတဲ့ဝန်ထမ်းတွေအနေနဲ့သက်ဆိုင်ရာဝန်ထမ်းအဖွဲ့အကြီးအကဲတွေရှိအယူခံလွှာတင်ပြီးတော့အဲ့ဒီအပေါ်ဝန်ထမ်းအဖွဲ့အစည်းတွေကတဦးချင်းစီအလိုက်ပြန်လည်သုံးသပ်မယ်လို့ကြေညာထားပါတယ်။အဲ့ဒီသုံးသပ်ဆုံးဖြတ်ချက်အရပြည်တံတွေကယုံသိမ့်ပြီးတာဝန်ပြန်ထမ်းဆောင်နိုင်တယ်လို့မြန်မာဆဲအုပ်ချုပ်ရေးကောင်စီကထုတ်ပြန်ခဲ့တာပါ။တချိန်တည်းမှာပဲစီရီယံလုပ်နေတဲ့ဝန်ထမ်းတွေအနေနဲ့လုပ်ငန်းတာဝန်တွေကိုပြန်လာကြဖို့လည်းဖိတ်ခေါ်ထားပါတယ်။စီရီယံလှုပ်ရှားမှုမှာပါဝင်ပြီးတရားစွဲဆိုခံထားရတဲ့သူတွေကိုပြန်လည်တာဝန်ထမ်းဆောင်ဖို့စစ်ကောင်စီကထုတ်ပြန်ခဲ့တဲ့အပေါ်ပဲခူးတိုင်းအခြေခံပညာလှုပ်သားများတမကတာဝန်ရှိသူကိုဆိုင်တော်လင်းကအခုလိုပြောပါဗျာ
။ပါလူမျိုးရွေးချယ်တဲ့အစိုးရလက်တရားမှာပဲလှုပ်လှုပ်နေဒီလိုမျိုးမတရားအဓမ္မအလားသိမ့်လိုက်တဲ့စစ်ကောင်စီတောက်မှာအလုံးလုံးနိုင်လို့ဆိုပြီးတော့ Cyber Disk Obedience Movement လုပ်တာပဲ။ဒါတော့ကျွန်တော်တို့ကတော့ပြန်ပြီးတော့သူအမှုခွင့်နာမှုခွင့်နာကျွန်တော်တို့ပေါ်တော့ဘာမှတက်ရောက်မှာတော့မဟုတ်ဘူး။ဒါဒီကကျွန်တော်တို့ကိုထောင်ချောက်ဆင်ဖမ်းတာလို့ပဲကျွန်တော်တို့ကမြင်နေ။စီဗီယန်လောက်တဲ့ဆိုကြရတော့ကျွန်တော်တို့ကဒါကနေအဆုံးပြီးသွားဖို့ပဲလေ
။အကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့တချို့ဝန်ထမ်းတွေဟာလည်းအကြောင်းမျိုးမျိုးကြောင့်ပြန်လည်တာဝန်ထမ်းဆောင်တာတွေရှိခဲ့ပြီးတော့မကွေးတိုင်းရင်းနှီးမြေမှာဆိုရင်ဝန်ထမ်း900နီးပါးတာဝန်ပြန်လည်ထမ်းဆောင်နေကြတယ်လို့ဝန်ထမ်းတဦးကပြောပါတယ
်ကျွန်တော်တို့ကတစ်ခီးလုံးဆိုရင်တစ်ခေါင်းကျော်ရှိရတာဆောင်းဆောင်ရှိတာကိုကျွန်တော်တို့စဆာနှစ်ပိုင်းရှိရနေမှာကျွန်တော်တို့စပြီးစီပြန်လုပ်ကြတယ်စီပြန်စလုပ်ကြပြီးတစ်ခီးကျွန်တော်တို့အိုက်နောက်ပိုင်းမှာ16ရက်ဆိုပြီးတော့တို့ expire ပြီးတော့အလုပ်မရှိရင်ဘာလုပ်မှာညာလုပ်မှာဆိုပြန်ပို့တောက်တဲ့ဝန်ထမ်းကမိသားစုအထက်ဆုံးကြောက်တဲ့ဝန်ထမ်းကတချို့ကဆိုသူကပြန်ဝင်ကြတာပေါ့အလုပ်ဆင်းကြတာပေါ့ဒါနဲ့ကျွန်တော်တို့တချို့ဟွာဖြစ်တာရင်ဆင်းအဲ့လိုပဲသူတို့ pressure ပေးနေပေးနေတယ်အခု24ရက်နေမှာ fear pressure မှာတော်တော်လေးပြန်လာသွားရဲ့ကြအခက်အခဲမျိုးစုံနဲ့ကြလေလာတာလည်းမရဆိုဝန်ထမ်းတွေကလိုလိုမှဒီဝန်ထမ်းကိုအတိအကျအောင်ပြီးကိုပြီးစားနေတာဆိုတော့ကျတော့ဟွာအင်အားနေပြလိုင်းကမ်းလည်းမရှိဆိုတော့နည်းနည်းပါသွားတာရှိရဲ့ကြနောက်များများဆို900ကျော်လောက်တော့ကျွန်တော်ဒီမှာကြံဝင်နေက
ြအကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုတွေမှာပါဝင်တာကြောင့်ဖမ်းဝရန်ထုတ်ခံထားရတဲ့ဝန်ထမ်းတဦးကတော့လက်ရှိစစ်ကောင်စီကိုအယုံကြည်မရှိသလိုဘလို့နည်းနဲ့မှစစ်ကောင်စီလက်အောက်မှာအလုပ်လုပ်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်။ဒီကြ
တဲ့ကျွန်တော်တို့ကမနိုင်မချွေးပဲမနိုင်မချွေးနဲ့ကျွန်တော်ဘလို့မှဒီကောင်စီအောက်ကိုတော့တောက်ပြီးတော့လုပ်မလုပ်ဘူး။ဒါပေမဲ့သူအောက်ကိုတော့ကျွန်တော်တို့ပြန်သွားပြီးလုပ်လို့ဘူးအစီအစဉ်လုံးဝမရှိဘူးကျွန်တော်တို့ဒီဒီလိုလေးအားလုံးရရနေပါမယ်ကျွန်တော်ဆုံးတက်တတ်ဖို
့အမိမဖော်လို့တဲ့ရှင်းနေတူကတော့ကျေးမှုသတင်းစာမှာဖော်ပြထားတဲ့ဝန်ထမ်းတွေကိုပြန်လည်တာဝန်ထမ်းဆောင်ဖို့နဲ့တရားစွဲဆိုထားတာတွေကိုပြန်ရုပ်သိမ်းပေးမယ်ဆိုတဲ့အပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်မြင်တဲ့အမြင်ကတော့သူကပြောလဲဆိုတော့ဒီနိုင်ငံတော်ဒီမှာချုပ်ကောင်စီကသူကဆွဲထားတဲ့အားနဲ့ချင်းချောက်ပြီးတော့နော်ဟိုအရင်ကတော့ကျွန်တော်တို့ကဒီဥပဒေချောင်းကြီးကတရားစွဲဆိုမယ်ဆိုတဲ့အားနဲ့ကျွန်တော်တို့လူတွေကိုဟိုချင်းချောက်ထားရတယ်ပေါ့လေဒီဝန်ထမ်းတွေကိုအခုတော့ပြန်ပြီးတော့ချော့လိုက်ထောက်လိုက်အခြေအနေပေါ်မူတည်ပြီးတော့သူကတော့ပြန်ပြီးဝင်လာအောင်သူတို့ဒီအာဆီယံစည်းဝေးတွေပြီးတဲ့အခါမှာလည်းနိုင်ငံရေးအခြေအနေပြန်ဖြစ်လာတယ်ဆိုတာကိုနော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေဟာလည်းပုံစံမျိုးမျိုးနဲ့ဒီကနေ့အထိဆက်ရှိနေသေးတယ်လို့ဆန္ဒပြလှုပ်ရှားမှုတွေအတွင်းဖမ်းဆီးခံရတာတွေတရားစွဲဆိုခံရတာတွေနဲ့ပေးဆုံးဒဏ်ရာရတာတွေလည်းရှိနေပါသေးတယ်ခင်ဗျာ